ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ကြောင်းကြေညာထားတဲ့စင်ကူးမြို့နယ်ဒေချီရွာတွေကိုစစ်ကောင်စီရဲ့သုံးရက်ဆက်တိုက်လေကြောင်းတိုက်ခိုက်မှုအတွင်းဒေသခံတရာစင်ကျော်တိဆုံတယ်လို့ဒေသခံတို့ကပြောပါတယ်။မီဒီယာမြို့နယ်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံ၃ဦးထိခိုက်ဒဏ်ရာရတယ်လို့ပြောကြပါတယ်။စင်ကူးနဲ့မတရားနယ်တဲကလေကြောင်းတိုက်ခိုက်ခံရမှုအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုတော့ဦးတင်မောင်တန်းကပြောပြထားပါတယ်ရှင
်။ဒေသကကာကွယ်ရေးတပ်ဖွဲ့တွေထိချုပ်လိုက်ကြောင်းကြေညာထားတဲ့စင်ကူးမြို့နယ်ကလက်ပံလာကြေရော်ကိုဩဂုတ်လ6ရက်မနေ့နှစ်နာရီကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်လို့တူးသေးဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ4ရက်နဲ့5ရက်နေ့တွေမှာလည်းကံတောင်ကြေရော်နဲ့နွေယုံကြေရော်တို့ဘုံကျဲတိုက်ခိုက်ခံရလို့ကလင်းငယ်တွေပအဝင်73ဦးတိဆုံပြီး19ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒေသခံတွေကဆိုပါတယ်စင်ကူးမြို့နယ်အတွင်းကြေးရွာတွေကိုစစ်ကောင်စီဘက်က3ရက်ဆက်တိုက်၄ချောင်းကနေတိုက်ခိုက်ခဲ့တာလို့မန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ
်စင်ကူးမြို့နယ်လက်ပံလာရွာကိုမနက်နန္နာယူဝင်းချက်ပါ၄ချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာဖြစ်ပါလေ။ဘုံနှလုံးကျဲကျခဲ့ပြီးတော့ပြည်သူတို့ထပ်တည်ဆုံးပြပါတယ်စကောက်စီအနေနဲ့ဒီပြည်သူကိုပြစ်မှတ်ထားပြီးတော့လူကြောင်တိုက်ခိုက်မှုတွေပြုလုပ်နေတာဟာစစ်တပ်တပ်အနေနဲ့ဂုံတိတ်ခအခင်းမဲ့ဆုံးလုပ်ရဖြစ်တယ်ဆိုတာကိုပြောချင်ပါတယ်ဗ
ျလက်ပလာကြေးရွာရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဇူလိုင်1ရက်ကဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲစခန်းကိုတိုက်ခိုက်ခြင်းစစ်ကောက်စီတပ်ဘက်ကလေကြောင်းကဘုံကျဲခဲ့လို့ရဲစခန်းအနီးနေအိမ်တွေမိလောင်ပျက်စီးခဲ့ပါသေးတယ်စစ်ကောက်စီထုတ်ပြန်ချက်မှာတော့အကြံဖက်သမားတွေရဲ့လက်နက်ကြီးတွေကကြေးရွာတွေအတွင်းကြားရောက်ပောက်ပွဲတော်ကိုဖုံးကွယ်ဖို့အတွက်မဟုတ်မမှရေးသားပြဝေတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်။စင်ကူးမြို့နယ်ကိုပြည်သူ့ကာကွယ်တပ်တွေကဇူလိုင်18ရက်ကရှင်းလင်းပြီးထိန်းချုပ်ကြောင်းကြေညာခဲ့တယ်လို့အဲဒီနောက်ပိုင်းလေကြောင်းနဲ့လက်နက်ကြီးအန္တရာယ်သတိထားကြဖို့ဒေသခံတွေကိုအသိပေးနှိုးဆော်တာတွေလုပ်ခဲ့ပါတယ်။ဒါ့အပြင်စင်ကူးမြို့နယ်ကိုစစ်ကောင်စီကင်းစင်တဲ့မြို့နယ်ဖြစ်ကြေညာထားပြီးတိုက်ပွဲအတွင်းပြိမိနေတဲ့တရုတ်နိုင်ငံသား15ဦးကိုကာကွယ်ရေးတပ်ဖွဲ့တွေကနေရပ်ကိုပြန်ပို့ခဲ့ပါတယ်။စင်ကူးမြို့နယ်နဲ့ကဲရဲမှာရှိတဲ့မေရီယာမြို့နယ်အနောက်ဘက်ချမ်းကိုလည်းတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ6ရက်နေ့လယ်ပိုင်းကမေရီယာမြို့နယ်အနောက်ဘက်ချမ်းရှင်းလာကြီးရွာဘုံကျဲတိုက်ခိုက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်။
မရီယာနောက်ချမ်းကကျွန်တော်တို့မရီယာမှာပေါ့သူကအရှိန်အနောက်ချမ်းရှိတာပေါ့တော့ဒီနေ့လေကြောင်းတိုက်ခိုက်မှုလို့ခေါ်တာအနောက်ချမ်းလို့ခေါ်ပါဦးဗျာတိုက်ပွဲဖြစ်တဲ့နေရာမဟုတ်ဘူးသူကအကြောင်းမဲ့လို့ခေါ်တာရှင်လာလို့ခေါ်ပြီးပြောတာနှစ်နာရီ50တိပေါ့ဗျာ3နာရီနဲ့နှစ်နာရီပုံရင်းချင်တာပေါ့ဒါကဦးကနေတက်လာတဲ့ဝိုင်းကေတကြီးကအဲ့မရီယာနောက်ချမ်းပေါ့နော်ဒီနေ့ရှိတဲ့ကဒီကံယူတစ်လျှောက်လေးတူလေကြောင်းတိုက်ခိုက်မှုလို့ခေါ်တာအဓိကတော့ရှင်လာရော်လို့ခေါ်တယ်ဗျာရှင်လာရော်လို့အဓိကထားလို့ဒီလိုပြောနေတိုင်းနဲ့အထူးခိုက်ကြတော့ပြည်သူတို့ထိကြပေါ့နော်သူမှုထားရဆိုပေမဲ့ဒီလေကြောင်းမှာတော်ကြောက်နေတာပေါ့သူကဒီလိုအခုနောက်ပိုင်းလေးဆိုရင်ကျွန်တော်စင်လူမရီယာလို့နှစ်ခုစလုံးကိုသူကာကွယ်တဲ့ဘက်ကိုသူမှုထားနေနေလို့အကြောင်းမဲ့ဒါမှတိုက်ပွဲမဖြစ်ဘဲနဲ့လေကြောင်းတက်ခဲမှုလုပ်နေရတော့ပြည်ပြည်နေနေတော့ဒီလေကြောင်းတက်ခဲမှုကိုဆိုးရင်နေတာပေါ့ဗျာ
မရီယာပြုတ်တယ်ထဲမှာစည်ရေးတက်မှပြီးတိုက်ပွဲဖြစ်နေတယ်ဆိုပေမဲ့မရီယာနောက်ဘက်ချမ်းကြေးရွာတွေမှာပဲတိုက်ပွဲတွေဖြစ်နေပြီးအခုတိုက်ခိုက်ခံရတဲ့ရှင်လာရွာရှိရာမရီယာရှိဘက်ချမ်းမှာတိုက်ပွဲဖြစ်တာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လတရက်ကလည်းအောင်ချမ်းသာကြေးရွာကိုစစ်ကောင်စီတပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံအရသား3ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာခဲ့ပါသေးတယ်။စင်ကူးနဲ့မရီယာနယ်ကိုလေကြောင်းတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတဆုံးတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။